စီရီတီမှနေတဲ့ရခိုင်ပြည်နယ်မှာဒေသခံရသားတွေကိုတန်တရားနဲ့ဖမ်းဆီးပြီးအကြမ်းဖက်တိုက်ဖြတ်ရေးဥပဒေတွေနဲ့တရားစွဲဆိုမှုတွေပုံများလာနေတဲ့အခြေအနေကိုပြောပြပေးရှင်းပါတယ်ကျွန်တော်တတ်နိုင်ပါအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်ရဲ့ဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအရသားတွေကိုတန်တရားနဲ့ဖမ်းဆီးတရားစွဲဆိုထားတဲ့အခုရက်ပိုင်းလပိုင်းတွင်းမှာပုံများလာတာပါတောင်ကုန်းမြို့နယ်စီပင်သာရဲကော်မတီဥက္ကဋ္ဌဦးဇေယျကျော်ပါဝင်သူကပြီးခဲ့တဲ့ရက်ပိုင်းကဖမ်းဆီးခံခဲ့ရတယ်လို့ဦးဇေယျကျော်ရဲ့ညီဖြစ်သူကိုတောင်ကုန်းမြို့မှာရဲစခန်းကမနေ့ကဆက်လက်ဖမ်းဆီးခေါ်ဆောင်တော့တယ်လို့ဦးဇေယျကျော်ရဲ့ရှင်းနေတော်တင်ကြီးမောင်ကပြောပါတယ
်။မင်းကအဲဒီဇေယျကျော်ရဲ့မဆီရမဆီရဲ့တောင်ကုန်းလို့ဒီမှာဒီမှာတရားရုံးကိုသူလာပြီးဆောင်နေတဲ့ဒီမှာ7နာရီဒီမှာဒီဇေယျကျော်ရဲ့ညီလာခေါ်တော့တောင်ကုန်းစခန်းကလေအတန်းပဲအတန်းပဲ90 50စမ်းနေသေးတယ်အမှုရှင်ကတော့မဟုတ်ဘူးဂျမန်ကြာ
လက်ရှိချင်းဒီတောင်ကုန်းမြို့နယ်ကဦးဇေယျကျော်ပါဝင်ဖမ်းဆီးထားသူတွေကိုဗမာထားတယ်ဆိုတာကိုမသိရသေးတာကြောင့်ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကစိုးရိမ်နေကြတယ်လို့ရှင်းနေတော်တင်ကြီးမောင်ကဆက်ပြောပါတယ်။အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်အစိုးရကမတတ်မခင်ကလေးကရခိုင်ပြည်နယ်တွင်းမှာအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်တင်တဲ့တရားစွဲဆိုခံထားရတဲ့အမှုပေါင်း100ကျော်မှရှိတယ်လို့ရခိုင်ပြည်နယ်ဥပဒေ6ဦးကျော်လာထွန်းကပြီးခဲ့တဲ့မေလ20ရက်နေ့ကရခိုင်ပြည်နယ်လွှတ်တော်မှာပြောဆိုထားပါတယ်။ရခိုင်ပြည်နယ်တွင်းမှာဒေသခံရသားတွေကိုတန်တရားတစ်ခုတည်းနဲ့ဖမ်းဆီးတာမျိုးမဟုတ်ပဲတက်တယ်ထောက်ထားခိုင်ခိုင်လုံလုံနဲ့တရားစွဲဆိုမည်ဆိုရင်အခုလောက်ထိတရားစွဲဆိုခံရသူတွေများလာစရာအကြောင်းမရှိဘူးလို့တစဉ်ဥပဒေထောက်ကူရုပ်ဖွဲ့ကဒါရိုက်တာရှင့်နေကိုငင်းချိုင်းကပြောပါတယ
်သူတို့ကိုတရားစွဲနိုင်လောက်တဲ့အချီတက်တယ်ခံအထောက်အထားပါလေရှိနေပေါ့ဟိုကကျွန်တော်တို့စစ်စစ်ပေါ်ပေါင်းရှဲအရာပဲတွေ့တယ်ဆိုတော့အဲ့ဒါအယံလွေတဲ့ကိစ္စဘလို့စစ်စစ်ဘလို့ဒီနေနေစစ်စစ်တယ်ဆိုတဲ့ဟာကသဘိုင်းဖြစ်နေအဲ့ကြအဲ့ဒါမျိုးဖွင့်ထုတ်စရာဖြစ်တယ်ဆိုတော့အဲ့လိုစစ်စစ်တဲ့အခါမှာပေါ်ပေါက်တဲ့အခါကိုဘယ်လောက်ဟိုထောက်ခံတဲ့တပ်တွေတွေဘယ်လိုရှိလောက်ထိရှိနေပေါ်တော့အဲ့ဒီပုံမှာပဲတရားစွဲရတော့ကျွန်တော်တို့ဒီတရားစွဲကိစ္စဟာဒီလောက်ကြီးအများကြီးဖြစ်လာနိုင်တယ်အကြောင်းမရှိဘူးလို့ကျွန်တော်တို့ယူဆပါတယ်
အခုလိုဒေသခံတွေကိုတန်ကြရတွေနဲ့ဖန်စီတရားဆွေးဆူနေတာတဲ့ကြောင့်ဒေသခံတွေလုံခြုံမှုမရှိတော့တယ်လို့မလိုလားအပ်တဲ့ပြဿနာတွေဖြစ်လာနိုင်တယ်လို့လည်းသူကဆက်ပြောပါတယ်
အဓိကတော့နေဒီမှာနေတဲ့အခါမလုံခြုံမှုပေါ့ကျွန်တော်တို့နေမှာရှိနေတဲ့လူပြိုရွေပြိုရွေတွေကျွန်တော်တို့ဒီအရွေကောင်းတွေပေါ့အရွေကောင်းတွေရဲ့မိမိအိမ်မှာမိမိရဲ့အိမ်မှာနေတဲ့ပုဂ္ဂလိကလုံခြုံမှုဟာဘယ်လိုမှလုံခြုံမှုမရှိတော့ဘူးအဲ့လိုပြောလို့ရတယ်သူတို့ရဲ့မလုံခြုံမှုသူတို့ရဲ့ကြောက်စိတ်အဲ့ဒီဟာတွေချင်းကျွန်တော်တို့တခြားသောကျွန်တော်တို့မျော်လင့်မထားတဲ့မျော်လင့်မထားတဲ့ကိစ္စရဲ့ဒီစားကဖြစ်ပေါ်နိုင်တယ်ပေါ့
စီရေးပြင်းထန်နေတဲ့ရခိုင်ဖက်မှာတပ်ဖက်ကရဲသားတွေကိုဖမ်းဆီးစစ်ဆေးတရားစွဲဆိုတဲ့အခါမှာတက်တဲ့ထောက်ထားခိုင်ခိုင်လုံလုံနဲ့ဖမ်းဆီးသိမ့်တယ်လို့နိုင်ငံရေးလှစ်လာတုံးသက်သူဦးမုံမုံစုကပြောပါတယ
်အဲ့တော့တန်းနေနဲ့ဒီလိုဖမ်းဆီးရတဲ့ကိစ္စတွေမှာတော့သူကတော့စစ်စင်ကာလာတဲ့မှာတန်တရားဖြစ်ပွဲရှိတဲ့လူမှမြတ်ကိုဖမ်းဆီးတယ်ဒါပေမဲ့လုံလောက်တဲ့ထောက်ထားတွေရှိဖို့တော့လိုအပ်တယ်လုံလောက်တဲ့ထောက်ထားမရှိဘဲနဲ့တန်တရားဖြစ်တဲ့အနေအထားမျိုးပဲဖမ်းရတော့တရားရုံးရောက်လွတ်ပါမယ်ထောက်ထားမရှိဘဲနဲ့အဲ့တော့ကျွန်တော်အနေနဲ့မြင်တာကတော့ဒီတမ်းလို့စစ်ကြောင်းနေတယ်နေနဲ့လေဒီနဲ့ပတ်သက်တဲ့ဒုမို့အေးရောင်းဆောင်တဲ့ဆက်ရှင်ပေါ်ဆက်သွဲတယ်ဆိုရင်ဖမ်းဆီးမယ်ဆိုရင်လည်းပဲတန်တရားရှိုံနဲ့ဖမ်းဆီးတာမျိုးတဲ့ထောက်ထားခံရုံနဲ့ဖမ်းဆီးတာပို့ပြီးတော့ကောင်းနေတယ်လူမဆိုတော့မတက်ဆိုင်တဲ့ရသားတွေအချင်းကြီးအချို့ထဲမှာထောင်နေရတဲ့နေရာတွေဒုက္ခတွေဖြစ်
။အဲရခိုင်လက်နက်ကင်ဖွဲ့ကိုကျန်းဖက်အဖွဲ့စီဖြစ်အစိုးရကမတတ်မခင်ကလေးကအနေနဲ့ကျန်းဖက်လောက်ရတွေပို့ကျူးလွန်လာတယ်လို့မြမစစ်တပ်ပြောခွင့်ရသူဘုံမှုချုပ်စုံမင်းထွန်းကတတင်းထောက်တွေကိုပြောခဲ့ပါတယ်။အဖက်ကတော့မြမတပ်မတော်ဖက်ကစစ်စင်ရေးတွေတိုးလှုပ်လာတာတွေကြောင့်တိုက်ပွဲတွေပိုဖြစ်လာရတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်။ကျွန်တော်တတ်နိုင်ရခိုင်ကနေတတင်းပေးပို့ထားပါတယ်။